တောင်ကိုရီးယားနိုင်ငံမှာသမ္မတရွေးကောက်ပွဲအတွက်မဲဆန္ဒရှင်တွေဒီကနေ့မဲပေးနေကြပါပြီ။တောင်ကိုရီးယားခြေကံဥပဒေအရ၅နှစ်ကြာသမ္မတတန်းအတွက်ဒုတိယအကြိမ်ထပ်ပြီးရွေးကောက်ပွဲဝင်ခွင့်မရှိတော့တဲ့လက်ရှိသမ္မတမွန်ဂျဲရဲ့နေရာကိုရယူနိုင်ဖို့သမ္မတကိုယ်စားလှယ်လောင်းတွေအကြိမ်နဲ့ရှင်ပြိုင်နေကြပါတယ်။ဒီထဲမှာထိခိုက်ပြင်းနေတာကတော့သမ္မတမွန်ဂျဲအင်းရဲ့ဒီမိုကရက်တစ်ပါတီကသမ္မတကိုယ်စားလှယ်လောင်းပြည်နယ်အုပ်ချုပ်ရေးမှူးအောင်လီဂျဲမြူးနဲ့အတိုက်ခံကွန်ဆာဗေးတစ် People Power Party ကသမ္မတကိုယ်စားလှယ်လောင်းအစိုးရဝတ်လွန်တော်ရဟောင်းယွန်းစုယူတို့ဖြစ်ပါတယ်။ဒါပေမဲ့လည်းလူသဘောထားစစ်တမ်းတွေအရသူတို့နှစ်ယောက်စလုံးကိုလူကြိုက်မများလာပဲမဲဆွဲစည်းရုံးပွဲတွေဟာလည်းအချင်းပြတ်ချစားမှုဆိုင်ရာအပြန်အလှန်ဆွဆဲချက်တွေပို့ကိုရေးတိုက်ခိုက်မှုတွေနဲ့ပြင်းထန်လာပါတယ်။တောင်ကိုရီးယားနိုင်ငံမှာအဝင်ချမ်းပြေးဈေးတွေအစမတန်ထိုးတက်နေတာလူငယ်အလုပ်လက်မဲ့နှုံမြင့်မားနေတာနဲ့ကိုဗစ်ကာယောဂါကြောင့်စီးပွားရေးကျဆင်းနေတာလို့အရေးကြီးဖြေရှင်းရမယ့်ပြဿနာတွေအများပြားရှိနေတာပါ။ထိခပြင်းနေတဲ့သမရကိုစလောင်းနှစ်ယောက်စလုံးကိုလူကြိုက်မများပေမဲ့မဲပေးသူအရေးတွက်ကတော့ယုံနေမသွားပဲဒီကနေ့ဒေသစံတော်ချိန်နေ့လယ်3နာရီအထိဆိုရင်မဲပေးခွင့်ရှိသူစုစုပေါင်းအရေးတွက်ရဲ့68ရာခိုင်နှုန်းမဲပေးပြီးသွားကြပါပြီ။ဒါဟာပြင်2019ခုနှစ်သမရရွေးကောက်ပွဲနေ့အလားတူအချိန်မှာမဲပေးခဲ့သူအရေးတွက်ထက်4ရာခိုင်နှုန်းပိုများပါတယ်။